ဆီရီးယားနိုင်ငံအလပ်ပူမြို့ကိုဘုံရဲတိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကနေပြီးတော့ဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်။တုထက်တန်ယုံတည်ကြည်ဆုံးရှုံးမှုတွေကိုဆုံးသတ်သွားစေဖို့ကုလသမဂ္ဂဘက်ကကြိုးစားမှုကိုရုရှားဘက်ကနေပြီးတော့ဗီဒီယိုသုံးပယ်ချတာအခုဆိုလို့ရှိရင်၅ချိန်မြောက်ရှိသွားပြီဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းစာသားကိုတော့ပြင်သစ်နဲ့စပိန်တို့ကပြင်ဆင်တာဖြစ်ပြီးတော့နိုင်ငံပေါင်း50ရဲ့ထောက်ခံမှုကိုလည်းရထားပါတယ်။ဆီးရီးယားဆူရနဲ့ဒီရုရှားပါဝင်သူ့ကိုထောက်ခံသူတွေကတော့ဒီဘုံကျဲတက်ခိုက်မှုတွေဟာကျန်းဖက်ဝါဒီတွေကိုချိန်မုံတက်ခိုက်နေတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အကြောင်းပြပြောဆိုနေတဲ့အကြောင်းနယူးယောက်ကုလသမဂ္ဂဒီမဲခွဲတဲ့အစည်းအဝေးကိုရောက်လာတဲ့ပြင်သစ်နိုင်ငံကြီးဝန်ကြီးယွန်မတ်အေးအီယောက်ကပြောပါတယ်ဒါပေမဲ့လည်းဒီပြောဆိုချက်ဟာမမှန်ကန်ဘူးဆိုပြီးတော့သူတို့ရဲ့လုပ်ရတွေကိုပြင်သစ်နိုင်ငံကြီးဝန်ကြီးကပြစ်တင်ဝေဖန်ပါတယ်တကယ်တော့ဆီးရီးယားသမ္မတဘရှာအယ်အာဆတ်ဟာကျန်းဖက်ဝါဒကိုချိန်မုံတိုက်ဖြတ်နေတာမျိုးမဟုတ်ဘဲနဲ့ပို့ပြီးတော့အခြေအနေတွေဆိုးလာအောင်ဖန်တီးနေသူဖြစ်တယ်လို့ပြင်သစ်နိုင်ငံကြီးဝန်ကြီးကပြောပါတယ်